သမရရဲ့လုတ်ပိုင်ခွင့်တွေကိုရှော့ချဖို့အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်ကိုပြည်ထောင်စုလွှတ်တော်ဖွဲ့စည်းပုံပြင်ဆင်ရေး45ဦးကော်မတီရဲ့ပြင်ဆင်ရေးလုပ်ငန်းမှသာထည့်သွင်းဖို့မဲခွဲအတည်ပြုလိုက်ပါတယ်။တက်မတော်သားကိုယ်စားလှယ်တွေနဲ့ပြည်ခိုင်ဖြိုးပါတီဝင်တွေကတော့မဲခွဲဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။တက်မတော်သားလွှတ်တော်ကိုယ်စားလှယ်တရားကျော်ရဲ့ထောက်ခံမှုနဲ့အတိုက်ခံပြည်ခိုင်ဖြိုးပါတီကတင်သွင်းခဲ့တဲ့အဆိုပြုချက်အပေါ်မှာလွှတ်တော်တွေကနောက်ဆုံးအခြေအနေတွေကို VOE မြန်မာပိုင်းသတင်းတောက်မမေခပြောပြပေးပါမယ်ရှင်။
သမရလုတ်ပိုင်ခွင့်ကိုရှော့ချမဲ့ပုံမှန်လေးခုအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ခိုင်ပြိုးပါတီရဲ့အဆိုပြုချက်ကိုပြည်ထောင်စုလွှတ်တော်ဥပဒေတန်းပူပေါင်းကော်မတီကဆွေးနွေးကအစီရင်ခံစာကိုလွှတ်တော်ကအဆုံးဖြတ်ပေးနိုင်ဖို့တင်ပြခဲ့တာပါအခုလိုမဲခွဲဆုံးဖြတ်လိုက်တဲ့အပေါ်တမရတာလွှတ်တော်ကိုယ်စားလှယ်ပူကြုံမောင်မောင်ရဲ့အမြင်ကတော့
ဒီကရအစီရင်ခံစာတင်လို့ရတယ်ကျွန်တော်တို့ပြောတယ်ဒီကရဆိုတော့ဥပဒေရဆိုတော့ဒီတင်တဲ့ဥပဒေစာသားကိုဆွေးနွေးရမှာဘယ်လိုမဆွေးနွေးမလဲ45ဦးတွေထည့်မယ်ဆိုလို့အစီအစဉ်လာပြင်လာတယ်။ဒါကိုကျွန်တော်တို့ကကံကုန်တယ်။ကျွန်တော်တို့ဒီအစီအစဉ်လာပတ်သက်လို့လည်းအားလုံးပေါ့ဝိုင်းဆွေးနွေးကြတာလည်းအားလုံးကြားလို့ဖြစ်မှာ။အဲ့ဘလို့ပဲထောက်ပြဆွေးနွေးလို့ဖြစ်စေ။နောက်ဆုံးတော့လည်းသုံးဆောင်နိုင်မယ်။လက်ကွက်ပြီးတော့ဆိုဒီပြီးသွားတာပေါ့။ကျွန်တော်ပြောရမယ်ဆိုတော့ဒီမိုကရေစီဒီမိုကရေစီဆိုပြီးတော့ဒီလိုစီရနားလည်ရခဲ့
ပြည်ခိုင်ပြိုးပါတီကဒေါက်တာမောင်သိန်းတင်သွင်းခဲ့တဲ့အဆိုပြုချက်ကိုပယ်ချခဲ့တာနဲ့ပတ်သက်လို့ပြည်ခိုင်ပြိုးပါတီဝင်နောက်တဦးဖြစ်သူဦးတောင်အေကအခုလိုဝေဖန်ပြောဆိုလိုက်ပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်လို့ပြောခဲ့တာတွေပြောနေတာတွေကတော့အလုံးမီဒီယာတွေသိတာဖြစ်ပါတယ်ဒီဟာကလက်ရှိပြည်သူ့အခြေခံဥပဒေပြင်မယ်ဆိုရင်သူ့ဥပဒေမှာဟိုကပြဋ္ဌာန်းပြီးတာဖြစ်တယ်ဒီတိုင်းပဲသွားရမယ်ဆိုတာအချိန်ချင်းဆက်သက်တယ်ပြောပြီးတယ်အခုဒုတိယအချိန်ဒေါက်တာမော်သိန်းပြင်တဲ့ပြည်သူ့အခြေခံဥပဒေပြင်ဆင်တဲ့မူကြမ်းကလည်းပဲဒီမူကြမ်းကိုစတင်နေရတယ်ပဲနိုင်ငံကကိုယ်ကိုယ်ကပြောပြီးတယ်ဒုတိယအချိန်တော့ဖြတ်ပြီးတော့ခင်ဗျားတို့မလုပ်သင့်ဘူးဒါပေမဲ့ဒီမှားတာတော့မှားပါသေးတယ်နှစ်ခါမှားရင်တော့တမိုင်းကပို့ပြီးတော့ဆိုးသွားတယ်
ဒီခိုင်ပြိုးပါတီကတင်သွင်းတဲ့ဒီအဆိုပြုဥပဒေချမ်းမှာတော့နိုင်ငံတော်သမ္မတအနေနဲ့ပုံမှန်248ခါအရဝန်ကြီးဌာနတွေကိုပြင်ဆင်ဖွဲ့စည်းမယ်ဆိုရင်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့ညှိနှိုင်းတိုင်ပင်ရမယ်ဆိုတဲ့စာသားထည့်သွင်းဖို့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခန့်အပ်တာနဲ့ဆိုင်တဲ့ပုံမှန်261ပြင်ဆင်ရေးအခြေခံဥပဒေပုံမှန် 322 ပါဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့လုတ်ပိုင်ခွင့်ပြင်ဆင်ရေးစတဲ့ကိစ္စတွေလည်းထည့်သွင်းထားတာပါNLD ပါတီဝင်အများစုနဲ့ဖွဲ့စည်းထားတဲ့45ဦးပါဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်ဖြည့်ဆွတ်ပယ်ဖျက်ဖို့အချက်ပေါင်း3965ချက်ကိုစုစည်းပြီးပြည်အောင်စုလွတ်တော်မှာဇူလိုင်လ15ရက်နေ့ကအစည်းအဝေးခန်းစာတင်သွင်းခဲ့ကဒါကိုဆွေးနွေးမှုတွေလုပ်နေတာအခန်း1ပြီးတော့မယ်လို့ဆိုပါတယ်။ဒါ့အပြင်လက်ရှိမှာတိုင်းရင်းသားပါတီတွေရဲ့သဘောထားကိုမထင်ဟပ်နိုင်တာလှုပ်ဝက်မဲပေးခွင့်မရတာတွေကြောင့်45ဦးကော်မတီတဲကနေပြီးခဲ့တဲ့ရက်ကပဲကော်မတီဝင်3ဦးနှုတ်ထွက်သွားခဲ့ပါတယ်။လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့တက်မတော်နဲ့အာဏာရပါတီအကြားတိုင်းရင်းသားတွေနဲ့အာဏာရပါတီအကြားထိတ်တဲရင်ဆိုင်မှုတွေပြင်းထန်လာတာကပြင်ဆင်ရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တာမို့ခေါင်းဆောင်တွေအချင်းချင်းဆွေးနွေးအဖြေရှာကြဖို့လိုအပ်နေပြီလို့မြမနိုင်ငံရေးလေလာတုံတက်သူဒေါက်တာရံမျိုးသိန်းကထောက်ပြပြောဆိုလိုက်ပါတယ်
။ပို့တိုင်းမှုမြန်မာလာလေလေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေချာမှာယုံကြည်မှုနဲ့နားလည်မှုဟာရုံနေလာလေလေလို့အဲ့လိုတုံတက်လို့ရတယ်။ဒီယုံကြည်မှုနားလည်မှုအမြန်ဆုံးပြန်ပြီးတော့တည်ဆောက်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့ပုံမှန်လေးလေးလက်ရှိအခြေအနေတိုင်းဆက်ပြီးတော့သွားနိုင်မယ်ဆိုရင်အချိန်ကုန်လူပန်းဝေကုန်ချေးကျရှိတာကလွဲရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာတိတိယောင်နဲ့ကိုဆောင်လာနိုင်ဖို့အလားအလာနေတယ်လို့မြင်ပါတယ်
။ NLD ပါတီကဥဆောင်လုပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာဥပဒေနဲ့မညီဘူးဆိုတဲ့ထောက်ပြမှုတွေလည်းရှိနေသလိုအာဏာရပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာတိုင်းရင်းသားကိုယ်စားလှယ်တွေကိုမစည်းရုံးနိုင်တာလက်ရှိဖွဲ့စည်းပုံမှာတက်မတော်ဘက်ကသဘောတူကမှပြင်လို့ရနိုင်အောင်ရေးဆွဲထားတာတွေကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးဟာခက်ခဲနေအောင်မယ်လို့တုံ့တက်မှုတွေရှိနေကြပါတယ်ရှင်။